ချင်းပြည်နယ်ကံပလတ်မြို့ကနေဆင်းလာတဲ့စစ်တပ်ရင်းနှင်းဟာချင်းပြည်နယ်နဲ့မကွေးတိုင်းစောမြို့နယ်ကြားကမဆာတွီကျေးရွာကိုရောက်နေတဲ့အတွက်မဆာတွီကျေးရွာအပြင်စောမြို့နယ်တွေကဆွဲလဲချင်းနှက်ကောင်းချင်းစတဲ့ကျေးရွာ၃၀၀ကဒေသခံ2000လောက်ဘေးလွတ်ရာကိုတင်းရှောင်နေရတာပါ။အများစုဟာစောမြို့နယ်ထဲမှာပဲတင်းရှောင်နေကြပေမဲ့တောတောင်တွေနဲ့တင်းရှောင်နေရတဲ့သူတွေလည်းရှိပါတယ်။စစ်ရှောင်နေအတွက်အလူရှင်တို့ကအစားအသောက်တွေလူတန်းတာရှိပေမဲ့လို့ကုန်ပစ္စည်းတွေတည်ယူရမှာကန့်သက်ဟန်တားမှုတွေရှိတာကြောင့်စားနပ်ရိက္ခာကူညီကတော့လိုအပ်နေတယ်လို့စောမြို့လူသားရေးစာနာဌာနကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဟောနဲ့ကံပလင်ဂျာဂျာရဲကအနည်းကြီးပါတယ်လို့ရောက်လာပြီချက်။အဲ့ဒီနောက်မှာလေဟိုစစ်ဆောင်တွေတော့ဒီနေ့လူ2000လောက်ဆောင်နေရပြီချက်။ဟုတ်တယ်ဆက်ဆောင်ရတော့ဆောင်းမြုံနယ်ထဲမှာပဲခိုးလုံးနဲ့ဥပမာဟိုမဆွာတီကြတော့ဒီသူတို့ကျမတို့ဆောင်းမြုံနယ်ကိုဆင်းဆင်းလာဖို့မလဲတဲ့အခါကျတော့တောင်းတဲ့တောင်းကိုရှောင်းကြတာပေါ့အဲဆဲဆဲလေးချင်းတို့နဲ့အောင်းချင်းတို့ကကျမတို့ဆောင်းမြုံနယ်အပိုင်းမြောင်ရောက်လာရောက်လာတဲ့အခါကျကျမတို့တွေကတခြားလူကြုံမဲ့နေရာတွေကိုရှင်းပြောင်းပေးထားတယ်အလူရှင်ကြီးရှိတော်ညလဲပါအဲလမ်းကြောင်းမှာပိတ်ဆို့ခံထားရတယ်ဒီအခါကျတော့ကျမတို့မိုးကတွေရပေါ်မလွင်ဘူးပေါ့နော်ဆန်အမြောင်များတဲလို့မရဘူးပေါ့
စစ်တပ်ဟာပြီးခဲ့တဲ့ဇူလိုင်လလယ်ကစလို့မကွေးတိုင်းနယ်ကစောမြို့နယ်ကိုဖျက်ပြီးချင်းပြည်နယ်ကံပတ်လက်မြို့နယ်တဲကိုစစ်ရင်တန်းအနေနဲ့ရိတ်ခါပို့ဆောင်ဖို့သွားလာနေတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ပွားနေတာပါကံပတ်လက်မြို့တွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုရိတ်ခါပို့ဆောင်ပြီးပြန်ဆင်းလာချိန်မှာလည်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့လို့လက်ရှိကံပတ်လက်မြို့တွင်းမှာလည်းစီးရဲတင်းမာနေတယ်လို့ကံပတ်လက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပါတယ်
အခုဒီကျင်းသေးသွားတဲ့တောက်ဖို့ရေနံကတော့အခုပြန်ဆင်းလာတာမသာတီကြီးရောမလက်ရှိရှိတယ်တချို့ရှိကြီး point နေရတော့ရှိ point နေရတော့ဆင်းမနစ်ကလက်ကဆင်းလာနေပြီပေါ့နော်။ဟောဒီစစ်ကြောင်းနဲ့ပတ်သက်ပြီးမှတော့ဟိုသူတို့ပြန်ဆုတ်တယ်ပေါ့နော်ပြန်ထွက်သွားတယ်အနေထားဆိုတော့ဟောမတင်းမှာတော့ဘုသူပြောလို့ရဒါပေမဲ့ကျွန်တော်တို့ပုံမှန်ဒီဟိုမြို့ပေါ်မှာကတော့တင်းမာနေတာပေါ့နော်နှစ်ပတ်စလုံးရင်ဆိုင်ထားတယ်ဒီကဲခဏခဏဝင်ပြတာမျိုးကြီးရှိတယ်။အပြင်အခုနအချင်းချင်းခါတော့ပို့တဲ့ဂျင်တွေးမျိုးဆိုလဲကျွန်တော်တို့ဒီစာကွက်တက်ဖွဲ့တဲ့တော့ဟိုတော်တော်ပြစ်လိုက်ပြန်ထုတ်လာလိုက်ပေါ့နော်အဲ့လိုတော့လုံနေရရှိတယ်ပေါ့နော
်စစ်တပ်နဲ့ဒေသခံကာကွယ်တက်ဖွဲ့တွေကြာကံပတ်လက်မျိုးနယ်ထဲမှာပြီးခဲ့တဲ့ဇူလိုင်လကစလို့တိုက်ပွဲတွေဖြစ်နေပြီးစစ်တပ်ဘက်ကလေးချောင်းကနေနှစ်ချိန်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့နှစ်ဖက်အကြဆုံးရှိတဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်တိုက်ပွဲတွေအတွင်းမှာစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်အရသာနှစ်ဦးလက်နက်ကြီးအစအထိမှန်တေဆုံးခဲ့တယ်လို့စစ်တပ်ကထောင်ထားတဲ့မိုင်းတွေနှိမ့်မိတာကြောင့်သုံးဦးဒဏ်ရာစိုးရင်ရပြီးကုသနေရတယ်လို့စစ်ပေးရှောင်နေသူတွေကိုကူညီပေးနေသူတွေကပြောပါတယ်ခင်ဗျာ။